နာဂရိုကာရာပေါက်ဒေတာမှာသတင်း၆ပါးကြားထိပ်တိုက်ရင်ဆိုင်တွင်မှုတွေပေါ်ပေါက်ပြီးတော့လူထောင်၃၀၀ထက်မနည်းတေဆုံခဲ့ရပြီးတဲ့နောက်မှာတော့အာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံတို့အင်အားနဲ့မှအပြစ်ခံရစရဲ့သဘောတူညီမှုလက်မှတ်ရေးထိုးလိုက်ပါပြီ။ဒီသဘောတူညီမှုအရအဲ့ဒီအရမှာ၅နှစ်တာချထားမဲ့ရုရှားရဲ့ငြိမ်းချမ်းရေးတပ်ဖွဲ့၂၀၀၀ဆီလိုနေပြီလို့ရုရှားကအင်အားနဲ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ်ဒီဒေသမှာအာမေးနီးယားလူမျိုးစုတွေကအုပ်ချုပ်နေတာပါ
Поэтому сегодня с чувством радости, с чувством гордости я подписываю этот документ.
Азербайджан тамна Ильхам Алиев ကအာမေးနီးယားနဲ့အဇာဘိုင်ဂျန်ကြားရှေရှေပေါပေါလာတဲ့ပဋိပက္ခတွေအဆုံးသတ်လိုက်ပြီဖြစ်တယ်လို့အဇာဘိုင်ဂျန်ရဲ့နာမည်တွေကိုသိမ့်ပိုက်ထားတာကိုလည်းအဆုံးသတ်လိုက်ပါပြီလို့လက်မှတ်ရေးထိုးပွဲမှာပြောဆိုသွားတာပါအာမေးနီးယားဝန်ကြီးချုပ်နီကိုလ်ပါရှန်ကစီးရဲအခြေအနေတွေကိုလေးလေးနက်နက်သုံးသပ်ပြီးမှအပြစ်ရသဘောတူစာချုပ်မှာလက်မှတ်ထိုးခဲ့ရတာဖြစ်ပြီးသူနဲ့သူ့ပြည်သူပြည်သားတွေအတွက်ပါဖော်ပြလို့မရတဲ့နာကျင်မှုတွေခံစားရပါတယ်လို့ပြောပါတယ်။ဒီကြေညာချက်ကြောင့်အာမေးနီးယားမြို့တော်ယာရီဗန်မှာစိတ်ချသောသာထွက်နေတဲ့ယာနဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြသလိုလူတချို့လည်းပါလီမန်လွှတ်တော်တဲ့အသင်းဝင်ရောက်ပြီးတော့ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။